ဟုတ်ကဲ့အမေရိကန်သမ္မတကိုယ်တိုင်လာတက်ဖို့ရှိနေချိန်မှာဒီအာဆီယံထိပ်သီးပွဲတဲ့ယူကရိန်းရေနောက်မြောက်ကိုရီးယားလက်နက်ဆန့်သတ်မှုနဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေပြန်ဆိုင်မှုအပြင်မြန်မာပြည်သူတွေကိုထိခိုက်နေတဲ့တိုက်ခိုက်မှုတွေပေါ်တိုးတက်မှုရာရင်အဖက်ဖက်ကဖိအားတွေနဲ့မျှော်လင့်ချက်တွေပို့ကျရောက်လာနေတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့လုံခြုံရေးဆိုင်ရာအကြံပေးပန်နီတန်ဝါတာနယာကွန်ကပြောလိုက်ပါတယ်။ဒါကြောင့်မြန်မာကိစ္စအတွက်လက်ရှိဘုံသဘောတူချက်၅ခုတသက်ထက်ပိုထိရောက်နိုင်မဲ့လမ်းကြောင်းမျိုးနဲ့ရေတိုရေရှည်ဖြစ်နိုင်တာတွေကိုအာဆီယံခေါင်းဆောင်တွေဆွေးနွေးဖို့မျှော်လင့်ထားကြတယ်လို့လည်းပန်နီတန်ကပြောပါတယ်။အခုလိုဆွေးနွေးရမှာအဓိကဘလို့စိန်ခေါ်ချက်ရှိနေပါလဲလို့မေးရမှာချူလာလောင်ကုန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ပန်နီတန်က
မြန်မာအပါအဝင်အခြားကိစ္စရဲ့ကြီးတွေမှာအာဆီယံခေါင်းဆောင်တွေအနေနဲ့လက်တလောဘုံသဘောတူညီချက်တွေမရသေးတဲ့သဘောရှိပါတယ်။အဓိကစိုးရင်ချက်တစ်ခုကတော့အာဆီယံတစ်ခုလုံးအနေနဲ့လက်ရှိကမ္ဘာနဲ့ဒေသတွင်းမှာဆက်ပြီးအကျုံးဝင်အရေးပါနေသေးတယ်ဆိုတာကိုတေချာစေနိုင်ဖို့ဖြစ်ပြီးအထူးသဖြင့်အာဆီယံကြုံနေရတဲ့ပြဿနာအတွက်အာဆီယံကဘယ်လိုဖြေရှင်းနိုင်တယ်ဆိုတာကိုပြနိုင်ဖို့ပါတကယ်ကဘာမှတွန်းတွန်းတက်တက်မလုပ်လို့တာနဲ့အစွန်းရောက်ချင်းကပ်မှုနှစ်ဖက်ကြားမှာကောင်းမွန်တဲ့အဖြေရှားနိုင်တာမတွေ့ရသေးပါဘူးအဲ့တော့ဒီတစ်ခေါက်မှာအာဆီယံအတွက်အရေးကြီးတဲ့ကိစ္စရပ်တွေမှာရှင်းစပ်နိုင်ဖို့ပိုကောင်းတဲ့အဖြေကိုထုတ်နိုင်မယ်လို့မျှော်လင့်ပါတယ်
ဒီအာဆီယံရဲ့အဓိကစိန်ခေါ်ချက်ကိုမြန်မာမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ ISP မြန်မာကညွှန်ကြားမှုဥပဒေသူငင်းကလည်းသဘောတူပါတယ
်ဒီနေ့ကျွန်တော်တို့မိတ်ဆွေဒီနိုင်ငံကစိန်ကြံကြောက်ပြောပါတယ်အာဆီယံမှာတဲ့တချို့လူတွေကမော်တော်ကားတစ်စီးမောင်းသလိုပဲပေါ့ဗျာကျက်ဆိုနင်းကျင်တယ်ဒါပေမဲ့တချို့နိုင်ငံတွေကလည်း break ကိုအောင်နေတယ်ဘယ်လိုနည်းနဲ့မှဟိုအလုံးမဖြစ်ဘူးပေါ့ဗျာ
အဲ့ဒီတော့ဒီထိပ်သီးဘောကတစ်ဆင့်အကောင်ဆုံးပါမျှော်လင့်နိုင်ပါလေလို့မေးရမှာပန်နီတန်က
I think the best possible short term outcome is
ဒီလိုတွေ့အကောင်ဆုံးဖြစ်လာနိုင်ကြီးကတော့ဒီအစွန်းနှစ်ဖက်ကြားညကြီးကိုအဖြေရှာလွတ်ဆောင်ဖို့ပါအခုတစ်ဖက်စွန်းမှာကအာဆီယံကနေယာယီရဆိုင်းတာဖို့ဒါမှမဟုတ်ထုတ်ပြစ်ဖို့နောက်ပြီးအစွန်းတစ်ဖက်မှာတော့ဘာမှတွန်းတွန်းတက်တိုင်းမလုပ်ဖို့ဒါမှမဟုတ်ဆက်ပြီးတော့စောင့်ကြည့်ဖို့ဒီလိုအစွန်းနှစ်ဖက်ကအာဆီယံအတွက်အနည်းငယ်ကြီးတဲ့လမ်းကြောင်းပါဒီတော့ရှေ့ဆက်ရွေးဖို့မျှကြည့်ကောင်းဆိုတာမှာတော့အချင်းများပိုတသက်မမရှိလာတာပိုလေးနေတဲ့ဆွေးနွေးမှုတွေဝိုင်းလို့တာတရားဝင်ဆွေးနွေးတာရောအလို့သဘောရောအစိုးရချင်းအပြင်အစိုးရနဲ့အကြံပေးပညာရှင်တွေပါတဲ့ track 1 and half လမ်းကြောင်းမျိုးပညာရှင်တွေပါတဲ့ track 2ဒုတိယလမ်းတွယ်မျိုးပိုလှုပ်လာတာမျိုးပါဒါတွေကိုလာမယ့်နှစ်အာဆီယံဥက္ကဋ္ဌအသစ်လက်ထက်မှာမျှော်လင့်နိုင်ပါတယ်မြန်မာအပေါင်းဝင်လက်ရှိပြဿနာရတချို့အပေါ်အပြေတမ်းရတဲ့ကြီးကြီးမားမားမျိုးမဖြစ်လာရင်တော့တစုံတရာတိုးတက်မှုမျိုးမျှော်လင့်နိုင်ပါတယ
်။ဦးအောင်သူငင်းကလည်းစိတ်ထူကြဖို့မမျှော်လင့်ပါဘူးလို့ဆိုပါတယ
်။စိတ်တော့အထူးမရှိဘူးဗျ။ဘာဖြစ်လို့လဲဆိုတော့ဒီထိတ်သီးစီဝေးမတိုင်ခင်မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေစုပြီးတော့မြန်မာပြည်ရဲ့ရေးအတွက်အစီအဝေးမှာတော့တော်တော်လေးလွတ်လပ်ပွင့်လင်းဆွေးနွေးမှလို့ထင်တယ်။ဒါပေမဲ့လည်းထုတ်ပြန်ကြေညာချက်မှာတော့ဘုံသဘောတူချက်၅ရပ်ကိုထပ်ပြီးတော့ထောက်ခံပြီးတော့လက်တွေ့ကျတဲ့အစီအစဉ်တွေလုပ်သွားမယ်ပေါ့။ဒါပဲပါပါလေ
။ဒီနေရာမှာတစုံတရာတိုးတက်မှုမျိုးကိုမျှော်လင့်နိုင်တာကဘာကြောင့်ပါလဲလို့မေးရမှာပန်နီချန်က
Because after all it's quite reasonable to expect that once
ဘာကြောင့်လဲဆိုတော့အာဆီယံထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့မြန်မာအပါအဝင်ဒီကိစ္စရပ်ကြီးတွေမှာပိုအားစိုက်ထုတ်ပြီးတုံတုံတိုက်တိုက်နဲ့အချင်းချင်းကြားပိုအချိန်ပေးထိတွေ့ပြီးလုပ်ရမယ်ဆိုရင်ဒီထဲမှာမြန်မာနိုင်ငံကဘက်အားလုံးနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံတာလဲအပါအဝင်မျှော်လင့်ကြည့်နိုင်ပါတယ်ရှင်းနှစ်ဆန်းဒါမှမဟုတ်နှစ်လယ်လောက်မကြာခင်ကာလအနာဂတ်မှာတိုးတက်မှုရလာဖို့အတွက်ပိုကောင်းတဲ့ချင်းကပ်မှုတစ်ခုမျိုးရှိလာသင့်ပါတယ်ဒီအတွက်မျှော်လင့်နိုင်တာမျိုးပါဒါပေမဲ့အခုထိပ်သီးဆွေးနွေးပွဲကတော့ချက်ချင်းကြီးကြီးမားမားအပြောင်းလဲဖြစ်လာဖို့မမျှော်လင့်နိုင်ပါဘူ
းအချိန်ထဲမှာထိုင်းနိုင်ငံကမြန်မာအရေးကိုရှေ့တန်းကနေရင်ဆိုင်နေရတာမို့ထိုင်းဝန်ကြီးချုပ်ရဲ့ဝင်ရောက်ဆွေးနွေးမှုကအရေးပါနေတယ်လို့ဦးအောင်သူငင်းကဆိုပါတယ်ပန်နီချန်ကလည်း
Prime Minister the youth is very keen on this two issues in a minute
ဝင်ကြီးချုပ်ပရာယုတ်အနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့စီးပွားရေးပြန်လည်နလန်ထူရေးကိစ္စရပ်ကြီးနှစ်ခုမှာမြန်မာအပါအဝင်ဖွဲ့ဝင်နိုင်ငံအားလုံးအတွက်တကယ့်ကိုအလေးပေးပြီးတက်တက်ကြွကြွလုပ်နေပါတယ်တိုးတိုးတိတ်တိတ်နဲ့အလို့သဘောပြောဆိုဆွေးနွေးတာလည်းရှိပါတယ်အခြားအာဆီယံနိုင်ငံတနိုင်ငံချင်းအနေနဲ့လည်းအလားတူအလို့သဘောလုပ်နေတာတွေဥပမာမြန်မာပြည်ပကမှာကွဲပြားတဲ့ဘက်ကမတူညီတဲ့အဖွဲ့တွေနဲ့ထိတွေ့ဆက်ဆံပြီးသူနည်းနဲ့သူအပြေရှာနိုင်တဲ့ဝိုင်းဝန်းစူးစမ်းပေးမှုတွေလည်းရှိပါတယ်ဒီလိုထိတွေ့ဆက်ဆံနေတဲ့နိုင်ငံတွေမျှော်လင့်ထားသလိုတိုးတက်မှုတွေရလာဖို့ဥပမာအကဲမဆက်လွန်တဲ့ကိစ္စတွေမှာသဘောတူညီချက်တွေစပြီးတော့ရလာဖို့ကျွန်တော်တို့မျှော်လင့်ပါတယ် ဒါပေမဲ့ဘယ်လိုရလတ်ထွက်လာမလဲဆိုတာကတော့စောင့်ကြည့်ရအောင်ပ
ါတကယ်တော့လက်ရှိမြန်မာစီရေးပဋိပက္ခတွေကြောင့်လူမှုစီးပွားရေးပြဿနာတွေပိုဆိုးလာမှာကိုထိုင်းဘာဝင်အိန္ဒိယနိုင်ငံတွေကပိုပိုစိုးရိမ်လာချိန်မှာအာဆီယံအနေနဲ့ဒီတစ်ခေါက်ဥက္ကဋ္ဌသစ်လက်ထက်ပိုထိအောင်ကြိုက်တွယ်နိုင်ဖို့မျှော်လင့်ချက်တွေလည်းများလာနေတယ်လို့သုံးသပ်သူတချို့ကဆိုပါတယ်။